နေ့ရှင်းလာ2005ခုနှစ်အခုကျွန်တော်တို့ဒီနေ့လေ့လာမှာသင်းကြို6ပိုင်းရှိတဲ့ထဲကနံပါတ်6ခုမြောက်အပိုင်းဖြစ်ပါတယ်ဒုတိယဇင့်တတ်မှတ်ချက်အရာပြောရင်ရုပ်ပိုင်းသည်နောက်ဆုံးအပိုင်းဖြစ်ပါတယ်ဒုတိယဇင့်မှာဆိုလို့ရှိရင်ဝီထိပိုင်းရေဝီထိမုတ်ဆိုတဲ့ဘုံပိုင်းရေရုပ်ပိုင်းရေဆိုပြီး3ပိုင်းရှိပါတယ်အဲ့တော့ကျွန်တော်တို့ကဒုတိယဇင့်ရဲ့အစဉ်အတိုင်းပြောမယ်ဆိုရင်ရုပ်ပိုင်းသည်နောက်ဆုံးအပိုင်းဖြစ်ပါတယ်သို့တော်လေကျမတို့တွေကတင်းညို6ပိုင်းကိုအစဉ်တိုင်းတင်တာမဟုတ်ဘဲနဲ့အစဉ်ပြေအောင်စနစ်တနင်းငွေရက်ဒီမှာပဲ30လုံးကိုပေါင်းပေါင်းပြီးတော့တင်နေတယ်ဆိုတော့အခုရုပ်ပိုင်းဒီဒုတိယဇင်မှာတပါးမင်းစုတို့ခုလေ့လာတာဒုတိယအပိုင်းဖြစ်သွားတာပေါ့အမှန်မှဆိုရင်ဝီထိရင်တင်ရမယ်သို့တော်လေဝီထိကိုတင်လို့မရသေးဘူးဘာလို့လဲဆိုတော့တပါးမင်းစုတို့ကပကိန်းမတက်သေးဘူးပကိန်းတင်ပြီးမှဝီထိတင်လို့ရတယ်အဲ့တော့ကိုကျမတို့ရုပ်ပိုင်းနဲ့ဘုံပိုင်းမှာလေခုဘုံပိုင်းကဒုတိယဇင်မှာသူကကျေဝင်းနဲ့စိတ်ဝင်စားဖို့ပိုကောင်းတဲ့အတွက်ကြောင့်ခုကျမတို့ကဘုံပိုင်းကိုအရင်လေ့လာလိုက်တယ်အဲ့တော့ဘုံပိုင်းအဲ့တော့လေ့လာတဲ့အနေနဲ့ပြောမယ်ဆိုရင်တင်းကျို6ပိုင်းရှိတဲ့ထဲမှာစိတ်စေတသိက်ပကိန်းပိုင်းရဲ့ဟလာဝီထိပိုင်းရဲ့ဘုံပိုင်းဆိုတဲ့ဝီထိမုတ်ပိုင်းအပိုင်း၅ပိုင်းတင်ပြီးသွားပြီဆိုခဲ့လို့ရှိရင်ပရမတ်ထတရား၄ပါးတည်းကစိတ်နဲ့စေတသိက်အကြောင်းသိသွားမယ်။ဒါကြောင့်တင်းကျို၅ပိုင်းပြီးမှစိတ်စေတသိက်ဆိုတဲ့ပရမတ်ကိုသိခွင့်ရမယ်။တင်းကျို6ပိုင်းမြောက်ရောက်တဲ့ရုပ်ပိုင်းကိုတင်တဲ့အခါမှာပရမတ်ထတရား၄ပါးတည်းကရုပ်ဆိုတဲ့ပရမတ်ကနိဗ္ဗာန်ဆိုတဲ့ပရမတ်နှစ်ခုကိုသိခွင့်ရမယ်။ဒါကြောင့်ရုပ်ပိုင်းဒီတင်းကျို6ပိုင်းထဲမှာသူဒီတိကျကဏ္ဍတစ်ခုဖြစ်တယ်သူတို့တီးကြလေးလာလို့လည်းရတယ်ရုပ်ပိုင်းကိုလေးလာခြင်းအပြင်သူကနန္တရားမဟုတ်တော့ဘဲနဲ့ရုပ်ပရမတ်သဘောကိုသိခွင့်ရမယ်ရှေ့က5ပိုင်းကစိတ်စေတသိက်နှစ်ခုသိခွင့်ရမယ်အခု6ပိုင်းမြောက်ရောက်တဲ့အချိန်မှာရုပ်ရဲ့နိဗ္ဗာန်ရဲ့သိခွင့်ရပြီဒါဆိုတင်းညို6ပိုင်းလုံးပြီးသွားပြီဆိုတော့ဒုတိယဇင်ကုန်သွားပြီဒုတိယဇင်ကုန်ပြီဆိုရင်နံပါတ်9အပိုင်းဒီသမုတ်4ပိုင်းဖြစ်သွားပြီရတမုတ်စည်းပိုင်းဆိုတာပရမတ်ထတရား၄ပါးကိုသဘောတူစုစည်း၍ပြရာဆိုတာအခုဓမ္မမေဆွေတို့သမုတ်စည်းပိုင်းသင်နေပြီเนาะနေတယ်เนาะအဲသမုတ်စည်းပိုင်းပြီးသွားပြီဆိုတော့မှနံပါတ်8ခုမြောက်အပိုင်းဒီပစ္စည်းပိုင်းလာနေမယ်ပစ္စည်းပိုင်းပြီးမှနံပါတ်9ဒီခမထံပိုင်းဒါသိထားဖို့သင်ကျု9ပိုင်းအစင်ဒါကြောင့်ဒီနေ့ရုပ်ပိုင်းကိုစသိပြီဆိုလေ့လာပြီဆိုရင်ရုပ်ပိုင်းကိုစလေ့လာရင်ဘယ်အပိုင်းမဲ့လေ့လာသူတို့ရဲ့definition ကိုသိနေရမယ်